မြန်မာနိုင်ငံမှာလူခွင့်ရေးကိုဖိနှိပ်တဲ့ဥပဒေတွေပြင်ဆင်ဖို့လိုတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာမြန်မာအစိုးရကိုတိုက်တွန်းလိုက်ပြီးတော့လူခွင့်ရေးချိုးဖောက်မှုနဲ့နိုင်ငံခြားယင်းနှိမ့်နယ်မှုတွေနိုင်ငံတကာဖွံ့ဖြိုးရေးကူညီတွေဟာဆက်ဆက်နေတယ်လို့ HRW ကပြောဆိုရပေါ်မှာမြန်မာအရေးလေးလာသုံးသပ်သူတွေကြားမှာကွဲပြားတဲ့အမြင်တွေရှိနေပါတယ်။ပြည်သူကိုတော့ကိုညံဝဲအောင်ကပြောပြပေးပါလိမ့်မယ်
။အရသားတွေရွေးချယ်တင်မြှောက်ထားတဲ့ NLD အစိုးရနဲ့ထက်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တင်ပင်ဖွဲ့စည်းခွင့်နဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေအပေါ်ကန့်သတ်ချုပ်ချယ်တဲ့ဥပဒေတွေကိုအသုံးပြုပြီးဖမ်းဆီးထောင်ချနေတာတွေကိုရပ်ပစ်ဖို့နဲ့အဲ့ဒီဥပဒေတွေကိုဖြည့်ဆွတ်ပြင်ဆင်ဖို့လိုကြောင်းဖေဖော်ဝါရီ1ရက်နေ့မှာထုတ်ပြန်လိုက်တဲ့ HRW အဖွဲ့ရဲ့အစီရင်ခံစာမှာတိုက်တွန်းထားတာပါဖြည့်ဆည်းခံလိုက်ရတဲ့မျှော်လင့်ချက်များဆိုတဲ့ HRW ရဲ့အစီရင်ခံစာထဲမှာတော့လွန်ခဲ့တဲ့နှစ်နှစ်ကိုပြန်ကြည့်ရင်ငြင်းညာစွာဆန္ဒထုတ်ဖော်စုဝေးသူတွေကိုရာဇဝတ်ကြောင်းဆိုင်ရာပုံမှတ်တွေနဲ့ဖမ်းဆီးအရေးယူနေတာတွေရှိနေသေးပဲလို့ထောက်ပြထားပါတယ်။ HRW ရဲ့အစီရင်ခံစာဟာလက်တွေ့အခြေအနေတွေနဲ့ကိုက်ညီတယ်လို့သုံးသပ်သူကနိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအဖွဲ့ AABBB ရဲ့တွဲဖက်အတွင်းမူဥပိုလ်ကြီးဖြစ်ပါတယ်
။မြန်မာနိုင်ငံမှာဒီလူလက်ဆော်ပြောဆိုလို့အဲ့လိုပဲငြင်းငြင်းသာစုဝေးတဲ့အတွက်လည်းဖမ်းဆီးတင်းတင်းကြပ်နေရတဲ့ကိစ္စတွေကရှိပါတယ်။ဒီကိစ္စတွေကတော့ဒီလွတ်တော်အနေနဲ့ဥပဒေကိုပြင်ဖို့လိုတယ်။ဒီလိုမျိုးလူလက်ဆော်ပြောဆိုတာလူလက်ဆော်စီးယုံတာစုဝေးတာကရာဇဝတ်မှုမဟုတ်ဘူးအခုကမြန်မာနိုင်ငံမှာဥပဒေတွေနဲ့တက်ချွတ်လှုပ်ရှားနေတဲ့သူတွေကိုအတန်တိတ်တော့လုံနေတဲ့အရာလိုမျိုးဖြစ်နေတယ်ဆိုတော့ဒီလိုမျိုးအချက်တန်းအချက်ပို့လို့လည်းမဟုတ်ဘူးသလိုရှိရင်တော့နိုင်ငံတကာမျက်နှာစာမှာဒုက္ခရေးချိုးဖောက်တဲ့နိုင်ငံအချင်းနဲ့ဆက်ပြီးရှိနေအောင်မှာပါပဲ
လူလတ်စွာထုတ်ပေါ်ပြောဆိုခွင့်လှုပ်ရှားသူတွေကိုပုံမှန်18-19ငိမ့်စုစီဥပဒေနဲ့60ကြောက်ကာကြီးဆက်သွယ်ရေးပုံမှန်တွေ905ခါခွေအကြီးညိုပြည့်စုံမှုပုံမှန်လိုဟာမျိုးတွေစက္ကန့်တင်းနှစ်မတရားသင်းဆက်သွယ်မှုပုံမှတ်တွေလေသမားတွေဆိုရင်ပုံမှတ်443 429နဲ့အေးအေးယူခံနေရပြီးစားတဲ့ပုံမှတ်တွေကိုပြင်ဆင်ဖို့လိုတယ်လို့လူအခွင့်ရေးအဖွဲ့တွေကထောက်ပြနေကြပါတယ်2008ဖွဲ့စည်းပုံအရ NLD အစိုးရဟာနိုင်ငံအာဏာကိုအပြည့်အဝအသုံးချပိုင်ခွင့်မရှိတာကြောင့်အစိုးရအပေါ်မှာသာအပြည့်ပုံချလို့မရဘူးလို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြန်မာရေးသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ်
ကျွန်တော်တို့ဒီမိုကရေစီတပိုင်းဆိုတာတက်လာတော့လေပဲလူခွင့်ယူထောက်ပြတာကိုတော့ကျွန်တော်တို့ကတော့ကျူသွားမှာသို့တော်လည်းအဲ့ဒီထောက်ပြချက်တွေနဲ့ပတ်သက်ရင်တော့ဟိုမေကွန်ထုတ်ချက်တွေကျွန်တော်တို့ရှိတာအမှန်ပါပဲဒီနေ့မြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်ဒီပြည်ထောင်ဝန်ကြီးဌာနအောက်မှာရှိတဲ့ကိစ္စတွေတော်တော်များများ energy ဆိုတာသူလုံးချင်လို့လုံးနိုင်တာမရှိပါဘူးနောက်တစ်ခုက energy ကအစိုးရဖြစ်လာတော့ဆိုအပ်တရက်နဲ့ဒီပေါ်လောရတာရှိတော့ကဟိုပြောစရာတွေထောက်ပြတဲ့ရှိကောင်းရှိမယ်တစ်ချက်ပေါ့နော်နောက်တစ်ချက်ကနိုင်ငံတကာလူခွင့်ရေးဖွယ်စည်းတွေကတော့သူတို့ရဲ့ဘာသာရဲ့တောင်းမှတစ်ခုတည်းကြည့်ကြတာဟုတ်ဒါကြောင့်အများရန်သူတို့ဟာမှတ်နေတယ်လို့တော့ကျွန်တော်ကတော့တိတ်မယုံကြည်ဘူးခင်ဗျာ
နိုင်ငံသားချင်းညှို့နှံမှုတွေနိုင်ငံတကာကပေးတဲ့ဖွံ့ဖြိုးရေးအစီအစဉ်တွေဟာလူအခွင့်အရေးနဲ့တီးကြားစီခွဲထားလို့မရဘူးလို့ HRW ကထောက်ပြပါတယ်ရခိုင်မြောက်ပိုင်းအရေးမှာတိမ့်နေကြတဲ့ရူဟင်ဂျာတွေထွက်ပြေးသွားအောင်မြန်မာစစ်တပ်ကရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တယ်ဆိုပြီးကြီးမားတဲ့လူအခွင့်အရေးချိုးဖောက်မှုအဖြစ်နိုင်ငံတကာကမြင်နေကြတာပါ။ဒါကြောင့်လဲမြန်မာနိုင်ငံကိုယင်းနှိမ့်ညွန့်နှံမှုတွေတိတ်ဝင်မလာဘူးလို့ဝေဖန်နေကြပါတယ်။လူအခွင့်အရေးကိုလေးစားမှသာမြန်မာနိုင်ငံကိုယင်းနှိမ့်ညွန့်နှံမှုတွေပိုဝင်လာမှာဖြစ်တယ်လို့မြင်သူကဥပိုလ်ကြီးဖြစ်ပါတယ်
။လူအခွင့်အရေးတွေကမရှိဘူးဆိုလို့ရှိရင်လူတွေရဲ့ပုံမတို့တမှုရှိလာမှာမဟုတ်ပါဘူး။လူအခွင့်အရေးမှာတန်းတူညီညွတ်မှုဆိုတာတွေကတပါပါတယ်။မနက်ညမှာတန်းတူညီမျှမှုမရှိသူဖြစ်နေတဲ့ပြည်တွင်းစစ်ပဒနာတွေရှိတယ်။အဲ့ပြည်တွင်းစစ်ကြောက်လေလူခွင့်ချိုးဖောက်မှုတွေအများကြီးဖြစ်ပေါ်နေတာရှိပါတယ်။ဒါတွေကကျွန်တော်တို့ဒီလူခွင့်ကြီးကင်းမဲ့နေတယ်ဆိုတာကိုပြသနေတာဖြစ်ပါတယ်။ဒါတွေကိုတိုးတက်အောင်လုပ်ဖို့တိုးတယ်။အဲ့ဒါတွေကိုတိုးတက်အောင်လုပ်မယ်ဆိုလို့ရှိရင်အဲ့တော့မှပဲဒီနိုင်ငံခြားချင်းညှို့နယ်မှုတွေကပိုပြီးရောက်လာမှာပါ။အခုရှိနေတဲ့တရုတ်ရဲ့ချင်းညှို့နယ်မှုတို့တခြားအာရှရဲ့ချင်းညှို့နယ်မှုတို့ကသူတို့ကိုယ်တိုင်ကဒီလူခွင့်ကိုလေးစားလိုက်လာတဲ့နိုင်ငံတွေမဟုတ်တဲ့အတွက်သူတို့ကအကျိုးမြတ်တစ်ခုတည်းကိုပဲအဓိကထားတယ်။လူကိုလူလိုဆက်ဆံတဲ့အနေအထားမျိုးတွေကြော်ပါနေတယ်ဆိုလို့ရှိပါတယ်။နောက်သူတို့တွေဒီမှာနော်တကယ်လို့တာဝန်ယူမှုတာဝန်ခံမှုကိစ္စတွေမှာလည်းနည်းနည်းလေးကြော်ပါနေတယ်တွေ့ရပါတယ်
။ဒါပေမဲ့မြန်မာနိုင်ငံရဲ့ပြဿနာမှာနိုင်ငံခြားယင်းနှိမ့်နှံမှုတွေဝင်မလာသေးတာဟာလူအခွင့်အရေးချိုးဖောက်မှုတစ်ခုတည်းပေါ်မှာသာမူတည်နေတာမျိုးမဟုတ်ဘူးလို့ဒေါက်တာတင့်ဆွေကထောက်ပြပါတယ်
။ဒီပါယင်းနှိမ့်နှံမှုချပါစို့။ဒါကလည်းတိုက်ပြီးတော့ကျွန်တော်တို့ရေးကြည့်ပါတယ်။သို့တော့လူအခွင့်အရေးတစ်ခုကြောင့်ပြပါရင်းနှီးညွှန်တော်မူနေတာဟုတ်ကောင်းပါဟုတ်ပါလိမ့်မယ်တကယ်တပိုင်းတော့ကျွန်တော်ရှိလိမ့်မယ်လို့ဆက်ပါတယ်အဲကျွန်တော်တို့နိုင်ငံလိုပဲဒီရှိတဲ့အောင်ဆက်နိုင်ငံတွေကြီးလိုက်ရင်လူခွင့်ရေးစံနဲ့ပတ်သက်ရင်မ မပြည့်ဝတဲ့နိုင်ငံတွေကြီးတွေလို့ပြောရမှာပါတိုးတက်ဖို့မျိုးစုံလို့ပြောမယ်စင်ကာပူနိုင်ငံမှာလည်းအဲဒီမိုကရေစီပြောပြောလူ့ခွင့်ရေးပြောပြောအပြည့်ဝရှိတာမဟုတ်ပါဘူးအဲ့တော့အဲ့ဒီနိုင်ငံတွေကြားထဲမှာမြန်မာနိုင်ငံကလည်းပါတော့ကစီဝါရေးဖို့မျိုးတိုးတက်မှုနဲ့လူ့ခွင့်ရေးကိစ္စနဲ့ဆက်ဆက်လျားတာကတော့တိတ်ပြီးတော့မရှိရောလာဘူးလို့ကျွန်တော်မြင်နေခဗျာ
နိုင်ငံသားကုမ္ပဏီကြီးတွေမြန်မာနိုင်ငံမှာချက်ချင်းလဲပတ်နိုင်မဲ့လူသားအရင်းအမြစ်ရှားပါတာစီမံခန့်ခွဲမှုညံပြင်းနေသေးတာအစိုးရရုံးနေမှာကျိုးနေစနစ်တွေဆက်ရှိနေတာတွေကမြန်မာနိုင်ငံကိုရင်းနှီးမြှုပ်နှံသူတွေမလာရဲသေးအောင်ဟန်တားသလိုဖြစ်နေတယ်ဆိုတော့တုံ့တက်မှုတွေကလည်းရှိနေပါလေခင်ဗျာ